လင်းတော်ကြီးကံယူတန်းဒီသားကကံဝေးငါးဖန်းလီတွေဟာကံကြီးရေပြင်ကိုဥပရိမဲ့ဝင်ရောက်ဖန်းစီနေတာကြောင့်ဒီသားကံကံလင်းရေလုပ်သားတွေဟာစားဝတ်နေရေးအခက်ခဲတွေနဲ့ရင်ဆိုင်နေရပါတယ်။ဒါကြောင့်လွတ်တော်ကုစလေကူတိုင်းကံဝေးငါးဖန်းလီတွေဥပရိမဲ့ကံကြီးကိုဝင်ရောက်ဖန်းစီနေတာကိုမှတ်တမ်းယူပြီးကာကွယ်ရေးဦးစီးချုပ်နဲ့ဤအောင်စုဆိုင်ပြုံးမွေးမြူရေးဝန်ကြီးဌာနကိုတိုင်ကြားခဲ့ပါတယ်။ဒီလိုတိုင်ကြားခဲ့ပေမဲ့အရေးယူဆောင်ရွက်မှုပိုင်းမှာအခုချိန်ထိမရှိသလောက်ဖြစ်နေတယ်လို့ကျွန်းစုမျိုးနဲ့ NLD မြို့သားလွှတ်တော်ကိုယ်စားလှယ်ဦးစော်ဟင်းကပြောပါတယ်
။ဒီရင်းယူမဲ့ပိုင်းမှာတော့အနဲ့တာပေါ့အနဲ့တာပေါ့ဟိုကွင်းစင်ပြီးတော့မှဒါထောက်ထားပေးတဲ့ဓာတ်ပုံကအိုးအဝေးရက်နဲ့ရိုက်ထားတဲ့ဓာတ်ပုံတွေမဟုတ်ဘူး။ပုံမဝဝဓာတ်ပုံတွေမဟုတ်ဘူး။ကိုယ်ကွက်ကွက်ကိုနေအနိကရိုက်ပြီးတော့ပို့ထားတဲ့ဓာတ်ပုံတွေပဲလေ။တချို့လေးပိုင်းဆင်းရဲပြီပါတယ်ဒါသူတို့မဖော်တာပါဒါတွေက။တချို့တွေအားဆိုရင်တက်ချီ size ခန်းရှိတဲ့နေရာလေးမှာဆိုရင်ကြောင်ကြောင်တင်းတင်းကိုအဲ့လိုဆင်းပါပဲအဲ့လိုဆွမ်းနေတာပဲတခါလဲ။ဆိုတော့ရင်းယူမှုပိုင်းအနဲ့လို့အဲ့လိုမျိုးကြောင်ရည်လေးချူပေါ့ပြီးတော့အဲ့လိုလုံတာပေါ့
ကံဝေးငါးဖန်းလီတွေဟာကံဒီငါးဖန်းလီတွေနဲ့မတူပဲအတော့မြူတက်ပိုက်တွေဟာငါးသိန်းငါးဆိုင်ကစဖန်းစီတဲ့အတွက်ငါးမျိုးစိတ်ပြည့်စည်နိုင်တယ်လို့ဆိုပါတယ်နှစ်ပေါင်း20ကျော်လောက်ကလေးကတင်းနှင်းသာကြီးကံယူတန်းမှာကံဝေးငါးဖန်းလီတွေဟာကံကြီးအထိဝင်ရောက်ပြီးလေမိတ်တူပွားဥပရိမဲ့ဖန်းစီနေကြတွေကြောင့်အခုဆိုကံကြီးရေလုပ်သားတွေဟာငါးဖန်းစီရမိတာနဲလာတာကြောင့်အတက်မူဝံကြောင့်ထိခိုက်ရရပြီးမီးရဆွန်ခွာသူတွေများလာပါတယ်။ကံဝေးငါးဖန်းလီတွေခုဖန်တာကြောင့်ကံနေရေလုသားတွေထိုင်းနဲ့မြို့ကြီးတွေကိုတော့ရောက်အလုလုကင်သူတွေများလာတယ်လို့ဥဇော်ဟင်းကပြောပါတယ်
။ဒီသားခံကံနေရေလုသားတွေအများကြီးလေ။အဲဒါနဲ့ပဲအစ်င့်ဝဲကြောက်ပြည့်တဲ့လူတွေကသူတို့ရောမှာသူတို့ရေဆက်ရက်တီလို့မနိုင်တော့ဘူးကိုတို့က။အရေးကငါးစီးစီးတကောင်ရဖို့မလွယ်သလို။ဟိုရေတစ်ချိန်တော့အများကြီးရတာပေါ့အဲ့လိုဟိုဒီလုပ်ငန်းမှာအများကြီးဖြစ်ပြတယ်ပေါ့။အခုကကျွန်တော်သူတို့အဆင်မပြေလဲကြတော့ပါချစ်လာလဲဆိုတော့ခုကကျွန်တော်တို့ဒေသလည်းအဖက်နိုင်ငံနဲ့နီးတယ်ဒီနီးတယ်ဆိုတော့တစ်ဖက်နိုင်ငံကသူတို့ကကြောက်ဆွစ်ကုန်တာပေါ့အဲ့လိုပုံစံမျိုးရရှိကြတာပေါ့တချို့တွေကလည်းဒီကျွန်တော်မြို့ပေါ်တိတ်ပြီးတော့မှဒါအလုပ်လုပ်ကြတာပေါ့အဲ့လိုမျို
းကံဝေးငါးဖန်းလီတွေဝင်ရောက်ဖန်းစီတာကြောင့်တန်းကားတွေရှားပါလာတာငါးဖန်းပိုက်တွေပြက်စီလာတာတွေကြုံတွေ့နေရတယ်လို့အခုဆိုငါးဖန်းတဲ့အခါစားတော့ဖို့အတွက်တောင်းမရတဲ့အခါတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်ငါးတွေရှားလာတာကြောင့်လူသမားတွေမရှိတော့ပဲចောင်းသားတွေចောင်းထွက်ကမိဘတွေနဲ့ငါးဖန်းလိုက်နေရတယ်လို့ပည်ကျွန်းကြီးဝါသားကိုအောင်လင်းစိုးကပြောပါတယ
်ပညာရေးမှာတော့ခလေးလေးကြားထွေရတဲ့နေသားတွေတော်တော်များပါခါကဆက်ကចောင်းသားတွေလည်းရှိရအခုဆိုရင်အလယ်ထဲចောင်းသားတွေတော့ဆိုကျွန်တော်တို့ပဲလက်တွေဆက်လိုက်နေရတယ်ဟောဒီကျွန်တော်တို့တုတ်တွေလာရခါတော့
ဒီလိုကံဝေးငါးဖန်းလေးတွေဥပရိမဲ့ဝင်ရောက်ခါကန်းကြီးမှာခိုးဆွဲနေတာကိုအထောက်ထားတွေနဲ့တင်းသားတွေတိုင်းမှာရှိတဲ့ပြည်ကောင်းစုအစဉ်လူတော်ကိုယ်စားလှယ်တွေကဒီကရဒီဇင်ဘာလကလက်မှတ်ရေးထိုးတိုင်ကြခဲ့ပါတယ်။ဒါပေမဲ့လက်ရှိအချိန်ထိတစုံတရာအရေးယူမှုမရှိသေးဘူးလို့သိရပါတယ်။ဒါနဲ့ပတ်သက်ပြီးတိုင်းငါးလုံငန်းဦးစီးဌာနကို RFA ကဆက်သွယ်မေးမြန်းရမှာတင်းသာဤတိုင်းဒုတိယတိုင်းဦးစီးမှုဦးမြင့်စွေကလက်ရှိတိုင်းကြားထားတဲ့ကံဝေးငါးဖန်းလေးတွေကိုစီစစ်နေပြီးစစ်စစ်ပေါ်ပေါက်ပါကဥပဒေအတိုင်းရေးယူသွားမယ်လို့ပြောပါတယ်
။အခုကျွန်တော်တို့စစ်စစ်တော့မယ်ဗျာနော်။ဟုတ်ဟုတ်အသေးစိတ်ကျွန်တော်တို့ပြန်စစ်နေပါစစ်စစ်တွေ့လို့ရှိရင်တော့ကျွန်တော်တို့ကဟိုတက်ဆိုင်ရာဟိုပိုင်ရှင်တွေခေါ်မယ်။ခေါ်ပြီးတော့ကျွန်တော်တို့သူ့လှေဖြစ်ကြောင်းအတည်ပြုမယ်ပေါ့နော်။အတည်ပြုမယ်ဟုတ်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ရုံးချုပ်ကိုဆက်တင်ပြီးတော့တက်ဆိုင်ရာဟိုဥစားအရာပေါ့ဥပဒေအရအေးအေးဆောင်ရွက်ကိုကျွန်တော်တို့ဆက်တင်တော့ပေါ့နော်။ပိုင်ရှင်ကိုယ်တိုင်ကငင်းဆိုနေမယ်ဆိုရင်တော့အဲ့ဒီလေနဲ့အဲ့ပန်းနင်းကိုကျွန်တော်တို့ပြန်ခေါ်မယ်ပေါ့နော်။ပြင်နေတဲ့ရောက်နေတဲ့ဆိုပြန်ခေါ်မယ်။အသေးစိတ်ပြန်စစ်တော့ပေါ့
။ငါးလုံငန်းဦးစီးဌာနမှာလည်းပင်လယ်ပြင်ကိုတော့ရောက်ဆက်စင်းနိုင်တဲ့ဝန်ထမ်းအင်အားလေသရအခက်ခဲတွေကြောင့်သက်ဆိုင်ရာတိုင်းကမ်းခြေဆောင်ရေတပ်တွေကိုပဲစစ်ဆေးခွင့်ပေးထားရတာကြောင့်ရေတပ်ရဲ့ပူးပေါင်းမှုဆောင်ရွက်မှုပေါ်အခြေခံပြီးအခက်ခဲတွေရှိနေတယ်လို့ငါးလုံငန်းဦးစီးဌာနတာဝန်ရှိသူတွေကပြောပါတယ်။ကံဝေးငါးဖန်းလီတွေကမ်းနီးကိုဝင်ရောက်ဖမ်းဆီးနေတာတွေနဲ့ပတ်သက်ပြီးကံယူတန်းစစ်ဌာနချုပ်ကို RFA ကဆက်သွယ်မေးမြန်းပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ကံဝေးငါးဖန်းလီတွေဥပရိမဲ့ဝင်ရောက်ဖမ်းဆီးနေတာတွေကိုအရေးယူဖို့ဌာနကမဆောင်ရွက်နိုင်ဘူးဆိုရင်ရရအခြေပြုဒီသားခံတွေကိုဖန်းစီရေးအဖွဲ့တွေဖွဲ့စည်းပေးဖို့လွှတ်တော်ကူစရတွေဒီသားခံတွေကလူလားနေကြပါတယ်ခင်ဗျာ